တနင်္လာရီတိုင်းဒဝဲချေဆိုင်ဒဝဲ watch သတင်းဌာနကသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဇော်နဲ့မမိုးမြင့်တို့နဲ့အတူရုံးဝင်တန်းကိုသားကြီးတို့သုံးဦးကို January 16ရက်ညတကောင်ရံအချိန်မှာစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ညတကောင်ရံအချိန်မှာလာရောက်ဖမ်းဆီးခဲ့တာဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဘယ်ကိုခေါ်သွားမယ်ဆိုတာကိုဘာမှမသိရတဲ့အတွက်စိုးရိမ်နေကြအချိန်မှာပဲအဖမ်းဆီးခံခဲ့ရသူ3ယောက်စလုံးအခုဒဝဲရဲစခန်းတစ်ခုမှာရောက်နေတာတွေ့ရတယ်လို့တဝဲ watch သတင်းဌာနတာဝန်ရှိသူတို့ကပြောပါတယ်
။အဲ့တော့ဒီနေ့ညနေခြေကဒဝဲမြို့ပေါ်ကရက်စကန်တူမှာသွားအောင်ဆိုလို့ရှိနေတယ်ခင်ဗျ။ဒီသားစုဝင်တွေကတော့အစားအစာတွေလိုအပ်တဲ့ဒီဆေးပေါ့လေ။ပြီးတော့ဒီအင်ဂျီဟိုစားတွေပို့ခွင့်ရတယ်ခင်ဗျ။အဲ့လောက်ပဲရှိသေးတယ်။ကျွန်တော်ဘာဆက်ဖြစ်နေဆိုတာမသိသေးဘူး။အဲထိုင်ပြီးစကားပြောစကားများစားတော့ဒီပို့တာပြီးဟိုမြင်ရတာတော့ရှိတယ်စကားတွေမှာလည်းခင်ဗျ။ကျွန်တော်ဒီရှိနေတယ်ပေါ့ဒါပဲပေါ့။မြစ်ဆက်ခံတာလည်းပြထားတာမရှိဘူး။ကောက်ကောက်မလုံးလန်းဆက်ဆက်မှာခင်ဗျ။
သူတို့ရဲ့သတင်းတောက်တွေဟာသူတို့အလုပ်သားသူတို့လုပ်ကင်တာဖြစ်ပြီးအဖမ်းခံရသူတွေမတရားအနှိမ့်ဆက်ခံရမှာမလိုလားအပ်တဲ့ပုံမှန်တွေတက်ပြီးအရေးယူခံရမှာတွေကိုစိုးရင်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းသတင်းတောက်တရားကြော်ထိအဖမ်းဆီးခံခဲ့ရပြီးဒီထက်ကတချို့ကိုပြန်လွှတ်ပေးခဲ့တာရှိတယ်လို့လက်ရှိအချိန်ထိတော့သတင်းတောက်40ကျော်အဖမ်းဆီးခံနေရဆဲဖြစ်ပါတယ်